အာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာစစ်တပ်နဲ့ဂျပန်လုပ်ငန်းတွေစီပွားရေးလုပ်နေတာရပ်ထားဖို့အပအဝင်မြန်မာအရေးကိုဂျပန်အစိုးရကတတ်တိုက်တွတ်လုပ်ဖို့ဂျပန်ရောက်မြန်မာအရေးလှုပ်ရှားသူတွေကြိုးစားနေပါတယ်ဂျပန်ပြည်သူတွေကမြန်မာနိုင်ငံအခြေအနေကိုစိတ်ဝင်စားပေမဲ့လို့အစိုးရနဲ့စီပွားရေးလုပ်ငန်းတွေဖက်ကမြန်မာအရေးအတွက်ပို့ပြီးတော့လှုပ်ဖို့လိုတယ်လို့လည်းသူတို့ကပြောပါတယ်မြန်မာနိုင်ငံအပြောင်းလဲအတွက်ဂျပန်နိုင်ငံမှာကြိုးစားနေတဲ့အကြောင်းကိုငင်းချမ်းကတင်ပြထားပါတယ
်မြန်မာအရေးကိုတွန်းတွန်းတိုက်တိုက်ပြောဆိုဆောင်ရွက်ဖို့ဂျပန်ဝန်ကြီးချုပ်ကိုတောင်းဆိုထားတဲ့ပန်ကြားလာရီမှာလက်မှတ်တွေထိုးဖို့ဂျပန်ရောက်မြန်မာအရေးလှုပ်ရှားသူတွေကလိုက်လံကောက်ခံနေပါတယ်အဲ့ဒီလက်မှတ်တွေကိုစုဆောင်းပြီးဂျပန်ဝန်ကြီးချုပ်စီပေးပို့တာအပြင်အာဏာသိမ်းထားတဲ့စစ်တပ်နဲ့စီးပွားရေးလုပ်တာရပ်ထားဖို့ဂျပန်မှာရှိတဲ့နာဆာကစစ်ကောင်စီရဲ့မိသားစုဝင်တွေဆက်နွယ်ပတ်သက်သူတွေကိုပါအရေးယူပေးဖို့တောင်းဆိုတဲ့လှုပ်ရှားမှုတွေကိုလုပ်နေကြတာပါဂျပန်အစိုးရအနေနဲ့နိုင်ငံတကာလူ့အခွင့်အရေးကိစ္စတွေကိုကင်တွယ်တဲ့နေရာမှာဥပဒေအရအတားအဆီးတွေရှိတယ်လို့ဂျပန်ရောက်မြန်မာနိုင်ငံများအသင်းဥက္ကဋ္ဌဦးတန်းဆွေက VOA ကိုပြောပါတယ်
လူခွေရေးကိစ္စတွေမှာပေါ့လေဂျပန်နိုင်ငံမှာအာဏာနဲ့တဲ့ကိစ္စတွေရှိတယ်လို့ဒီနိုင်ငံကမှဖြစ်ဖြစ်နေတဲ့ရေးခင်းကိစ္စနဲ့ပတ်သက်ပြီးတော့ဂျပန်နိုင်ငံကအောင်ဝင်ပတ်သက်နိုင်မှုဒီအနေအထားကိုပေါ့လေဟန်တားနေတဲ့ဥပဒေတွေရှိပါတယ်အဲ့အရာတွေကိုပြုပြင်ပြောင်းလဲနိုင်ဖို့အတွက်ကိုလည်းဂျပန်ဒီလွှတ်တော်အမတ်တွေကနေပြီးတော့ကြိုးစားနေကြတဲ့အခါမှာအဲကျွန်တော်တို့ဥပမာအနေနဲ့ကျွန်တော်တို့ဗမာနိုင်ငံကိစ္စအဲ့တကဒီဟောင်ကောင်ဒီမိုကရေစီကိစ္စအဲ့တကဒီတရုတ်ထဲမှာရှိတဲ့အဲဝီဂါဘာသာရေးလူမျိုးပေါ့လေဒီကိစ္စတွေကလည်းကျွန်တော်တို့လည်းလာပြီးတော့ပူးပေါင်းဆောင်ရွက်နေပါတယ်။အဲတော့တိဘက်တို့ပါလို့ကျွန်တော်ပြောလေ။ဒီမှာနိုင်ငံမှာရှိတဲ့ကျွန်တော်လှုပ်ရှားမှုကနည်းနည်းလေးပုံပြီးတော့ advance ဖြစ်တဲ့အတွက်ကြောင့်မို့လို့တို့တွေကလည်းကျွန်တော်တို့လာရောက်အဲအင်အားပူးပေါင်းပြီးတော့ပေါ့လေ။ဒီ global လို့ဆိုင်တာပေါ့။အဲလှုပ်ရှားမှုတွေကနေတစ်ဆင့်ပေါ့ဂျပန်နိုင်ငံဥပဒေဟိုကြောင်းလေးသွားဖို့အတွက်ကိုကျွန်တော်တို့ဒီအဓိကထားပြီးတော့လှုပ်ဆောင်နေပါတယ်
။ဒါရီအောင်မြင်သွားရင်တော့မြန်မာအရေးမှာဂျပန်အစိုးရပါဝင်ပတ်သက်မှုကပိုပြီးအားကောင်းလာမယ်လို့သူကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့ကိစ္စအပေါ်ဂျပန်လူမျိုးတွေပုံမှန်သိရှိနားလည်ပြီးဂျပန်အစိုးရကိုနားချတိုက်တွန်းဖို့မြန်မာရေးလှုပ်ရှားသူတွေကကြိုးပမ်းနေကြပါတယ်။ဂျပန်ပြည်သူတွေကြားမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုအရင်ကထက်ပိုပြီးစိတ်ဝင်စားလာကြပေမဲ့ဂျပန်အစိုးရနဲ့ဂျပန်လုပ်ငန်းရှင်တွေရဲ့ပူးပေါင်းပါဝင်လာဖို့ကတော့လိုနေသေးကြောင်းဂျပန်ရောက်မြန်မာရေးလှုပ်ရှားဆောင်ရွက်နေတဲ့မတ်တန်နာညွန့်ကပြောပါတယ
်။အစိုးရကမဆုတ်တာကဘာလို့မဆုတ်တာလဲဆိုတော့ဒီenterprise ဒီစီးပွားရေးဓမ္မတွေကသူတို့မလှုပ်မလှုပ်ကြတော့ငါလည်းတစ်ခါပြန်ကြောက်လို့ဆိုင်တယ်စီးပွားရေးဓမ္မတွေကဘာလို့မလှုပ်ကြတယ်ဆိုတော့ဒီအစိုးရကမလှုပ်လို့အဲ့လိုပဲနောက်ဆုံးကြတော့အစီအစဉ်ကဘယ်လိုဖြစ်ကြောင်းလဲဆိုတော့ဂျပန်မှာမဟုတ်ဘူးဒါပေမဲ့ဂျပန်ကအကောင်ထွက်လာလို့ရှိရင်တခြားနိုင်ငံတွေကလည်းအစီအစဉ်နိုင်ငံတွေကမထွက်လာလို့မရတော့တဲ့အခြေအနေဖြစ်မှာမဟုတ်လို့ဂျပန်ကအရေးမကြီးဘူးလို့ဆိုလို့ရှိရင်ဂျပန်ကအရေးကြီးတယ်လို့ပဲမြင်ပါတယ
်မြန်မာဒီမိုကရေစီရဲ့ထောက်ခံအားပေးတဲ့ဂျပန်လွှတ်တော်အမတ်တချို့နဲ့မြန်မာရေးလှုပ်ရှားသူတချို့တွေ့ဆုံပြီးမြန်မာအရေးကိုဆွေးနွေးခဲ့တာလည်းရှိပါတယ်မြန်မာနိုင်ငံမှာဖြစ်ပေါ်နေတာတွေကဒေတာရင်းတည်ငြိမ်မှုကိုထိခိုက်နိုင်တယ်လို့စိုးရိမ်မှုတွေရှိနေသလိုမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ဂျပန်နဲ့အင်ဒိုနီးရှားပုံမှန်တွဲဆုံဆွေးနွေးမှုတွေလည်းရှိပါတယ်ဒေတာရင်းတည်ငြိမ်မှုဒီလိုဆွေးနွေးမှုတွေလုပ်ဖို့လိုတယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်ဒိုမာဆူဒီကပြီးခဲ့တဲ့သတင်းပတ်မှာပြောဆိုခဲ့ပါတယ်အခုလိုမြန်မာအရေးအတွက်ဂျပန်နိုင်ငံမှာသာမကဩစတြေးလျတောင်ကိုရီးယားနိုင်ငံတို့မှာလည်းကြိုးပမ်းဆောင်ရွက်မှုတွေရှိပါတယ်။ဒီနေ့မှာပဲဩစတြေးလျနိုင်ငံလွှတ်တော်နှစ်ရက်ပေါင်းနိုင်ငံသားရေးရာဆက်ကော်မတီတစ်ခုမှာမြန်မာရေးနဲ့ပတ်သက်လို့ကြားနာဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတာတွေကဒေတာရင်းမှာဘလို့ရိုက်ခတ်နိုင်တယ်လဲဆိုတာကိုဆွေးနွေးပြောကြားခဲ့ကြပါတယ်။တောင်ကိုရီးယားမှာလည်းမြန်မာရေးလှုပ်ရှားသူတွေကအစီအစဉ်မျိုးစုံနဲ့စီယုံလှုံ့ဆော်နေကြပါတယ်ခင်ဗျာ
။ကိုငင်းကြပါရှင်။